မင်္ဂလာညနေခင်းမှာတော်တာရှင်များရှင်2019ခုနှစ်ဇွန်လ18ရက်တင်းတော်လီညနေခင်းဗီဒီယိုစီစဉ်တွေကိုအမေကန်ပြည်သူမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းတိုမီတာ19.25လောက်ကနေတိုင်းထုံးလွှင့်ပေးနေပါတယ
်ဒီရောကအဒီ6ပေါ့နော်သူတို့ရောကအဒီဒုံးပိန်နေဆိုလို့ရှိရင်ခုနမိုင်ရောက်ဝင်မှာပေါ့သူတို
့ကဒီမှာအတန်းစမှာဒီနေ့ညနေခင်းတဲ့စီစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ
်ကျွန်မကတော့စုမြတ်ပုံပါရှင်ဟောင်ကောင်ကဒီမိုကရေစီရေလှုပ်ရှားသူဂျော့ရှွာဝမ်ဟာအချင်းထောင်ကလွတ်လာခဲ့ပြီနောက်မှာပဲအုပ်ချုပ်ရေးမှုဆင်းပေးဖို့တောင်းဆိုဆန္ဒပြနေပါတယ်တရုတ်နိုင်ငံတဲကိုမြောက်အမေရိကနိုင်ငံတွေကနေဆေးကြောက်ခိုးသွင်းမှုများလာတယ်လို့တရုတ်တာဝန်ရှိသူကပြောကြားလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုစောဝင်းလှိုင်းနဲ့ကြီးညာပေးပါမယ
်ဟုတ်ကဲ့ပါရှင်ဒီနေ့အတွက်သောတာရှင်တွေနားဆင်ကြမယ်ဒီမှာတော့ရခိုင်ဆေးပြိပခါတွေမှာအရသာထိခိုက်တိုက်စုံမှုတွေရှိနေတယ်လို့လက်နက်ကိုင်ဖွဲ့စည်းတွေနဲ့ဆက်ဆက်နေတဲ့ဆိုတဲ့တမန်ရရှိတဲ့သူတွေဖမ်းဆီးခံရတဲ့ရေတွက်လဲတိုးလာနေပတ်သက်ပြီးတော့
ဒီရောကအဒီချက်ပေါ့နော်သူတို့ရောကအဒီဒုံးပိန်နေဆိုလို့ရှိရင်ခုနမိုင်ရောက်ဝင်မှာပေါ့သူတို့ကဒီရောကိုပြန်တော့ပြန်လာအဲ့လိုမျိုးတော့ရှိရှိကြပေါ့နော်သူတို့ကရောကိုတော့ပြန်တော့ကြ
ဆီဆောင်စခန်းတွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစီအုံတွေ့မှုကအခုလိုပြောတာကိုမကြခင်မှာပြည်စုံသားစင်ကြဖို့ရှိပါတယ်ဒါပြင်တိုင်းရင်းဒေသတိုက်ပွဲတွေနဲ့မြန်မာငင်းချမ်းရေးချင်းတွေတုံးသက်ချက်တွေအပြင်ဟောင်ကောင်စစ်နာပြဝဲချင်းတွေနဲ့ဟောင်ကောင်နိုင်ငံရေးအကြောင်းကိုလည်းဒီနေ့နေ့မှာနားဆင်ကြဖို့ရှိပါတယ်အခုရင်းဆုံးတော့ထိတ်တဲရသတင်းတွေကိုမက်ဆုနဲ့မွန်နဲ့ကိုဆောင်လာနေပါကြည်ညာပေးပါလိမ့်မယ်ရှင
်ဟောင်ကောင်ကဒီမိုကရေစီရေလှုပ်ရှားသူဂျော့ရှွာဝမ်ဟာအကျဉ်းထောင်ကလွတ်လာခဲ့ပြီးနောက်မှာပဲအစိုးရရုံးချုပ်တွေရှိရာနာကစူဝေးဆန္ဒပြပွဲမှာပါဝင်ဆန္ဒပြနေပါတယ်ဟောင်ကောင်အုပ်ချုပ်ရေးမှုဆင်းပေးဖို့နဲ့ကန့်ကွက်နေကြတဲ့ဥပဒေချမ်းကိုပယ်ဖျက်ပေးဖို့အတွက်ဂျော့ရှွာဝမ်ကတောင်းဆိုခဲ့ပါတယ်
It's time for us to urge Carrie Lam to withdraw the extradition law proposal and it's her responsibility to step down and to face how 2 million...
ရာဇဝတ်မှုကျူးလွန်တယ်လို့မတင်ကားသူတွေကိုတရုတ်ပြည်မှာကြီးစီလွှဲပေါင်းပြောင်းပေးရေးအုပ်ချုပ်ရေးမှုကယ်ရီလမ်အဆိုပြုတဲ့ဥပဒေချမ်းကိုပြန်ရုပ်သိမ်းဖို့နဲ့ပြည်သူနှစ်တန်းလောက်လမ်းပေါ်ထွက်တောင်းဆိုနေတဲ့အတိုင်းရာထူးကနေဆင်းပေးဖို့အချိန်တက်ပြီလို့ဂျော့ရှွာဝမ်ပြောကြားသွားတာဖြစ်ပါတယ်။ဟောင်ကောင်မှာလူ့အခွင့်အရေးနဲ့လွတ်လပ်မှုကိုပြန်မရမချင်းဆန္ဒပြသူတွေပိုပိုများလာလိမ့်မယ်လို့လည်းဒီမိုကရေစီရေလှုပ်ရှားသူဂျော့ရှွာဝမ်ကပြောကြားခဲ့ပါတယ်။ဟောင်ကောင်မှာဒီမိုကရေစီနီးလန်းကျရွေးကောက်ပွဲကျင်းပဖို့အတွက်2014ခုနှစ်ကစတင်တောင်းဆိုတဲ့ Umbrella Movement ထိလှုပ်ရှားမှုခေါင်းဆောင်တယောက်ဖြစ်တဲ့ဝမ်ဟာအဲ့ဒီလှုပ်ရှားမှုနဲ့ဆက်နွယ်ပြီးတော့ထောင်ဒဏ်2လကြာခံပြီးဒီကနေ့ပြန်လွတ်လာတာဖြစ်ပါတယ်။ဗေကျင်းအစိုးရလိုလာတဲ့အုပ်ချုပ်ရေးမှုကယ်ရီလမ်ကသူ့အဆိုပြုထားတဲ့ဥပဒေချမ်းကိုယာယီဆိုင်းထားမယ်လို့ကြေညာခဲ့ပေမဲ့အပိသက်ဖြတ်သိမ်းပေးဖို့တောင်းဆိုတဲ့အနေနဲ့ရောအစိုးရဘက်ကဆန္ဒပြသူတွေအပေါ်လုံခြုံရေးတွေကအင်အားသုံးကင်တွယ်ခဲ့တဲ့အတွက်ပါလူပေါင်း2000လောက်တနည်းကနေနေတော့ကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်ဒီကနေ့အထိလည်းအုပ်ချုပ်ရေးမှုယုံနာမှစူဝေးဆန္ဒပြနေကြဆဲဖြစ်ပါတယ်ပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြမှုကြောင့်ဟောင်ကောင်ကအစိုးရရုံးတွေရှိရာနဲ့ shopping center တွေရှိရာအရပ်မှာလုပ်ငန်းတွေအားလုံးရပ်ဆိုင်းခဲ့ပါတယ်ဒီကနေ့တော့အစိုးရရုံးချုပ်တွေရှိရာတဝိုက်ကလမ်းတွေကိုအာဏာပိုင်တွေကပြန်ဖွင့်ခဲ့ပါတယ်ဂျပန်နိုင်ငံမှာကျင်းပမဲ့ G20 ထိပ်သီးစည်းဝေးပွဲမှာတရုတ်သမ္မတရှီဂျင်ပင်နဲ့သမ္မတဒေါ်နယ်ထရန့်တွေ့ဆုံတဲ့အခါမှာဟောင်ကောင်ကိစ္စကိုဆွေးနွေးဖို့အစီအစဉ်ရှိတယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားထားပါတယ်
မက္ကဆီကိုနိုင်ငံကိုဖျက်ပြီးအမေရိကန်ပြည်ထောင်စုကိုတွားကြမယ်ရွှေပြောင်းအခြေချနေထိုင်သူတွေကိုဟန်တားနိုင်ရေးအတွက်မက္ကဆီကိုအစိုးရကဂွာတီမာလာနိုင်ငံနဲ့နယ်စပ်မှာမနေ့ပြန်အင်္ဂါနေ့မတိုင်ခင်ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့6000ချထားဖို့စီစဉ်နေပါတယ်ပြည်တွင်းအရန်ကာကွယ်ရေးအရန်တပ်ဖွဲ့ဝတ်စုံတွေဝတ်ဆင်ထားတဲ့တပ်ဖွဲ့တွေတင်းငွေတွေနေကဂွာတီမာလာနယ်စပ်မှာရောက်နေတဲ့ပုံတွေကိုလည်းရုပ်သံသတင်းတွေမှာပြသခဲ့ပါတယ်နိုင်ငံတောင်ပိုင်းချီယာပတ်စ်ပြည်နယ်အတွင်းကော်မီတန်စစ်ဆေးရေးဂိတ်မှာလည်းလုံခြုံရေးတပ်ဖွဲ့တရာစင်လောက်ကမော်တော်ယာဉ်တွေကိုစစ်ဆေးနေပါတယ်ဒါအပြင်အဲ့ဒီကွန်ပျူတာမြို့ရဲ့တောင်ဘက်ဂွာတီမာလာနယ်စပ်အနီးကလာထရီနီတာရီယာစစ်ဆေးရေးဂိတ်မှာလည်းအလားတူစစ်ဆေးမှုတွေပြုလုပ်နေပါတယ်။စီးရဲမှုတွေကနေထွက်ပြေးလာကြတဲ့အမေရိကတိုက်အလဲပိုင်းနိုင်ငံသားတွေကိုမက္ကဆီကိုအနေနဲ့ကူညီပေးရမယ်လို့သမ္မတအန်ဒရက်စ်မန်နွယ်လိုပက်စ်အိုဘရာဒိုကစနေနေ့မှာပြောပါတယ်။ဒါပေမဲ့မက္ကဆီကိုနိုင်ငံကိုဖျက်ပြီးအမေရိကန်နဲ့ဝင်လာကြမယ့်အဲ့ဒီရွှေ့ပြောင်းနေထိုင်သူတွေကိုတားဆီးပေးဖို့အမေရိကန်အစိုးရကဖိအားပေးမှုတွေလှုပ်ဆောင်ခဲ့ပြီးတဲ့နောက်မှာမက္ကဆီကိုကအခုလိုရွှေ့ပြောင်းချေချနေထိုင်သူတွေကိုဟန်တားရေးအတွက်လုံခြုံရေးတွေတိုးမြှင့်ဆောင်ရွက်လာတာဖြစ်ပါတယ်မက္ကဆီကိုသမ္မတလိုပက်စ်အိုဘရာဒိုဟာသူသမ္မတတာဝန်စတင်ထမ်းဆောင်တဲ့ဒီဇင်ဘာ10ရက်နေ့ကစလို့ရွှေ့ပြောင်းချေချနေထိုင်သူတွေကိုဟန်တားရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးစင်တယ်ဆိုတဲ့အယူအဆနှစ်ခုကြားမှာအဆင်ပြေအောင်ရပ်တည်ဆောင်ရွက်ပေးနေတာဖြစ်ပါတယ
် Boeing ကုမ္ပဏီထုတ် 737 Max 8 ဂျက်လေယာဉ်တွေမှာတတိပေးအချက်ပြမီးနဲ့ပတ်သက်လို့ချိုးယွင်းချက်ရှိနေတယ်ဆိုတာကိုလေကြောင်းလိုင်းတွေလေယာဉ်မှုတွေလေကြောင်းစီကံထိန်းသိမ်းသူတွေကိုအသေးအချာအတိအပြည့်ရှင်းပြခဲ့ခြင်းမရှိတာကအမှားဖြစ်တယ်လို့ Boeing ကုမ္ပဏီအမှုဆောင်အရာရှိချုပ်ဒန်နစ်မြူလန်ဘတ်ကပြောကြားလိုက်ပါတယ် ဘဝင်းကုမ္ပဏီကဝယ်တဲ့လေယာဉ်တွေနဲ့ပတ်သက်လို့ကုမ္ပဏီဘက်ကဆက်သွယ်အသိပေးမှုဟာတိကျမျှတမှုမရှိခဲ့ကြောင်းဒါကလက်မခံနိုင်တဲ့ကိစ္စဖြစ်တယ်လို့ CEO မြူလန်ဘတ်ကပြည်သူနိုင်ငံမှာကျင်းပနေတဲ့ Paris Air Show လေကြောင်းဆိုင်ရာပြပွဲမှာသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။ Boeing ကုမ္ပဏီအနေနဲ့အဆက်ရစရာအခြေအနေကိုဖြတ်တန်းနေရတယ်လို့လည်းသူကဆိုပါတယ်။သူရဲ့ကုမ္ပဏီအပေါ်အများပြည်သူယုံကြည်မှုပြန်ရှိလာဖို့နဲ့737 MAX အမျိုးအစားလေယာဉ်တွေပြန်လည်ပြေးဆွဲလာအောင်ပြန်ပြီးစူးစမ်းသွားမယ်လို့လည်း Boeing CEO ကကတိပြုသွားပါတယ်။လေယာဉ်ပြန်တန်းနေစဉ်ဆက်ရမသွားအောင်ကာကွယ်ပေးတဲ့စနစ်နဲ့ဆက်နေတဲ့အချက်ပြမီက737 MAX လေယာဉ်တွေပြတ်ကျခဲ့မှုနဲ့ပတ်သက်နေတယ်လို့စုံစမ်းစစ်ဆေးသူတွေကယုံကြည်ကြပါတယ်။ပြီးခဲ့တဲ့နှစ်ကပြတ်ကျခဲ့လို့ခီးတဲ့ရာနဲ့ချီတည်ဆုံးခဲ့တဲ့အင်ဒိုနီးရှား Lion Air လေကြောင်းလိုင်းလေယာဉ်ရောအီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်ပါ737 MAX အမျိုးအစားလေယာဉ်တွေဖြစ်ကြပါတယ်။စုစုပေါင်း356ယောက်တည်ဆုံးခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းပြတ်ကျခဲ့ပြီးတဲ့နောက်မှာကမ္ဘာတဝန်းပြန်တန်းနေတဲ့ Boeing 737 MAX လေယာဉ်အားလုံးပြန်တန်းမှုကိုရပ်ဆိုင်းထားပါတယ်
။2015ခုနှစ်မှာရရှိခဲ့တဲ့နိုင်ငံတကာသဘောတူညီမှုကကန့်သက်ခွင့်ပြုထားတဲ့ယူရေနီယံပိုင်ဆိုင်ခွင့်ပမာဏတဲ့သူတို့ရဲ့ပိုင်ဆိုင်မှုကျော်လွန်တော့မယ်လို့အီရန်အနုမြူဌာနပြောခွင့်ရကတနင်္လာနေ့မှာပြောပါတယ်။2015ခုနှစ်ဇွန်လ29ရက်နေ့မှာရရှိခဲ့တဲ့နျူကလ িয়ার သဘောတူညီချက်အရအီရန်အနေနဲ့ယူရေနီယံကီလိုဂရမ်300ပဲပိုင်ဆိုင်ခွင့်ရှိကြောင်းသတ်မှတ်ထားခဲ့တဲ့ပမာဏကိုကျော်လွန်တော့မှာဖြစ်ကြောင်းပြောခွင့်ရဘဲရုစ်ကမာလ်ဗာဒီကသတင်းတောက်တွေကိုပြောတာကိုအီရန်အစိုးရရုပ်သံသတင်းဆန္ဒကထုတ်လွှင့်ပြသခဲ့ပါတယ်။ဒါပေမဲ့နျူကလ িয়ার သဘောတူညီချက်မှာလက်မှတ်ထိုးခဲ့ကြတဲ့နိုင်ငံတွေအနေနဲ့အီရန်ရဲ့အရေးပါတဲ့ရေနံလုပ်ငန်းအပေါ်အမေရိကန်ကချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုရှောင်ရှားနိုင်အောင်ကူညီပေးမယ်ဆိုရင်တော့အရင်သတ်မှတ်ထားတဲ့ပမာဏအတိုင်းပြန်ရအောင်ရှော့ချပေးဖို့လမ်းကြောင်းဖွင့်ထားကြောင်းသူကပြောပါတယ်။2015ခုနှစ်သဘောတူညီချက်အရနိုင်ငံတကာကတန်တရားရှိနေတဲ့နျူကလ িয়ার လက်နက်တိစောက်ရေးအစီအစဉ်ကိုအီရန်ဘက်ကရပ်ဆိုင်းပေးခဲ့တာကြောင့်အီရန်အပေါ်ချမှတ်ထားတဲ့စီးပွားရေးအရပိတ်ဆို့အရေးယူမှုတွေကိုနိုင်ငံတကာအသံဝိုင်းကဖြေလျှော့ပေးခဲ့ပါတယ်။အဲ့ဒီအီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုကမနစ်ကနှုတ်ထွက်လိုက်တာကြောင့်ဗြိတိန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီနိုင်ငံတို့ကအဲ့ဒီသဘောတူညီချက်ကိုဘယ်လိုအသက်ဆက်ရှင်အောင်လုပ်ကြမလဲဆိုတဲ့ကိစ္စကိုယ့်အကိုအဖြေရှားရမယ့်သဘောဖြစ်နေပါတယ
်။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ9.5 kHz 16.683 9.19 kHz 15565နဲ့9.25 kHz 11.965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေတဲ့နိုင်ငံနိုင်ငံကသတင်းတွေကို VOE ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတွေကတချို့ပြည်နယ်တွေမှာဆေးကြောက်ကိုတရားဝင်သုံးဆွဲခွင့်ပြုခဲ့ပြီးတဲ့နောက်အဲ့ဒီနိုင်ငံတွေကနေတရုတ်နိုင်ငံကိုဆေးကြောက်တွေခိုးသွင်းလာမြင့်တက်လာတယ်လို့တရုတ်နိုင်ငံကမွေးရစည်းဝါးတိုက်ဖြတ်ရေးထိန်းချုပ်ရေးကော်မရှင်ကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာမြောက်အမေရိကတိုက်ဖက်ကနေတရုတ်နိုင်ငံကိုပုံစံမျိုးစုံနဲ့ဆေးကြောက်မှောင်ခိုကူးမှုတဖြည်းဖြည်းများလာတယ်လို့တရုတ်မူရည်စေဝါထိန်းချုပ်ရေးကော်မရှင်ရဲ့ဒုတိယကော်မရှင်နာမင်းကြီးလျူယီဂျင်းကဘေကျင်းမြို့တော်မှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ဒီပြဿနာဟာနိုင်ငံအတွက်ချင်းချောက်ရတခုဖြစ်လာနေတယ်လို့လည်းသူကဆိုပါတယ်။တရုတ်မှာဆေးကြောက်သုံးဆွဲသူများလာတယ်ဆိုပေမဲ့လည်းဘိန်းဂျူနဲ့မက်သက်ဖက်တမင်းဆိတ်ကြွဆေးသုံးဆွဲသူပြဿနာကထိတ်တန့်မှရှိနေစေဖြစ်ပါတယ်။ကော်မရှင်ကဒီကနေ့ထုတ်ပြန်တဲ့တရုတ်နိုင်ငံရဲ့မွေးရည်ဆေးဆံရအစီရင်ခံစာထဲမှာပြီးခဲ့တဲ့2018ခုနှစ်အတွင်းမှာဆေးကြောက်55ကီလိုဂရမ်ဖမ်းမိတယ်လို့ဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံကတရားမဝင်ခိုးသွင်းတဲ့ Crystal Meth စိတ်ကြွဆေး 4.6 တန်နဲ့ကက်တမိုင်းမွေးရည်ဆေး 1.4 တန်ကိုလည်းပြီးခဲ့တဲ့နှစ်ကဖမ်းမိတယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်
။ Haiti သမ္မတ Jovenel Moïse YC ရာဒုကနှုတ်ထွက်ရေးအတွက်မြို့တော်ပေါ့တိုပရင်စ်အပါအဝင်နိုင်ငံတောင်ပိုင်းလေကဲရက်နဲ့မြောက်ပိုင်းကိဖြေရှင်တို့မှလူထောင်နဲ့ချီဆန္ဒပြခဲ့ကြပါတယ်။ Pro Petro Challenger တက်ကြွလှရှားသူအဖွဲ့ဝင်တွေဟာအခြေခံလူတန်းစားအဖွဲ့တွေနဲ့အတူအကျင့်ပြချစားတဲ့အစိုးရအရာရှိတွေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတာပါ။မေလ31ရက်နေ့ကအထက်လူတော်ကိုတရားဝင်တင်ပြခဲ့တဲ့အစီရင်ခံစာမှာဗင်နီဇွဲလားနဲ့အကျိုးတူပူးပေါင်းလှုပ်ဆောင်နေတဲ့Petro Caribe ရှင်နာလုပ်ငန်းကနေတမရမွိုင်းစေကအကျိုးအမြတ်တွေကိုအဂတိလိုက်စားပြီးလိန်လယ်ရယူခဲ့တယ်လို့ဆွဲထားကြပါတယ်။ Petro Caribe ရှင်နာလုပ်ငန်းကရတဲ့စည်ရင်းပြောင်းနေတဲ့နိုင်ငံဘန်ဒါအမေရိကန်ဒေါ်လာ 3.8 ဘီလီယံကအခြေခံအဆောက်အဦတွေတည်ဆောက်ရေးပညာရေးနဲ့လူမှုရေးလုပ်ငန်းတွေမှာအသုံးပြုဖို့ရထားတာဖြစ်ပါတယ်။ဇွန်လ10ရက်နေ့ကပြောကြားခဲ့တဲ့နိုင်ငံတော်မင်ကွန်းအတွင်းမှာတော့တမရမွိုင်းစေက ဒီဆွဆွချက်တွေကိုညှင်းဆို့ထားပြီးယာရုကနှုတ်ထွက်ပေးမှာမဟုတ်ဘူးလို့ပြောကြခဲ့ပါတယ်
။ Saudi Arabia နိုင်ငံကရှီယာမွတ်စလင်တွေဥဆောင်တဲ့ဆန္ဒပြပွဲမှာကလေးဘွားတို့ကပါဝင်ခဲ့သူ၁၀ကျော်သက်တယောက်ဟာကွပ်မျက်ခံရမဲ့ဘေးကနေလွတ်ခဲ့ပါတယ်။2014ခုနှစ်တုန်းကအသက်73နှစ်အရွယ်မှာဖမ်းဆီးခံရသူမာတာဂျာကွာရီယက်ကိုတေးတဲ့အစားထောင်ဒဏ်ချခဲ့တာပါ။သူ့ကိုဖမ်းဆီးထားတဲ့နှစ်တွေပါဝင်ထောင်ဒဏ်12နှစ်ချခဲ့ပြီးနောက်ဆုံး4နှစ်ကိုခံဝင်ကတိနဲ့ခြေချုပ်လွတ်ပေးဖို့တရားရုံးကအမိန့်ချပါတယ်။ဒီလူငယ်ဟာမိလောင်ပုံးတွေလုပ်ပြီးရဲတွေနဲ့စေးစားတစ်ခုပေါ်မိလောင်ပုံးတွေနဲ့တိုက်ခိုက်ခဲ့တယ်လို့ Saudi တာဝန်ရှိသူတွေကပြောပါတယ်။ဒါတည်းမကအကျန်းဖက်ဆဲလ်တစ်ခုမှသူ့ပါခဲ့ပြီးတဲ့နောက်လက်နဲ့အသုံးပြုခဲ့တယ်လို့လည်းပြောကြပါတယ်။အခုလိုဆွဆွဲခံရတဲ့အမှုတွေကျူးလွန်ခဲ့တဲ့နှုန်းကသူဟာ10နှစ်သားအရွယ်ဖြစ်ပါတယ်။သူ့အပေါ်တေးတံမချဘူးဆိုတဲ့ဆုံးဖြတ်ချက်ထွက်ခဲ့ပြီးတဲ့နောက်စိတ်သက်သာရစရာဖြစ်တယ်လို့ Amnesty International လူ့ခွင့်ရေးအဖွဲ့ကတုံ့ပြန်ပါတယ်။ Saudi Arabia နိုင်ငံမှာတေးတံချမှတ်မှုအဆုံးသတ်ရေးအတွက် Amnesty International အပါအဝင်လူ့ခွင့်ရေးအဖွဲ့တွေကတောင်းဆိုဆန္ဒပြနေကြတာပါ။ဧပြီလတုန်းကဆာဒီမှာရှီယာအများစုဖြစ်တဲ့အမျိုးသား38ယောက်ကိုကွပ်မျက်ခဲ့ပါတယ်။အဲ့ဒီထဲမှာအသက်16နှစ်အရွယ်ဖမ်းဆီးခံခဲ့ရတဲ့ယောက်ျားလေးတစ်ယောက်ပါတယ်လို့ Amnesty ကပြောပါတယ်။အသက်ခံရသူတချို့နဲ့ပတ်သက်လို့အမှုစစ်ဆေးမှုတွေဟာအတော်လေးမမျှတဘူးလို့လည်းလူ့ခွင့်ရေးအဖွဲ့တွေကပြောနေကြပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့နာမည်ဖြစ်တဲ့ Trump ဆိုတဲ့အမည်နာမဟာမိုးမျော်ဟိုတယ်ကြီးတွေရုံးခန်းတွေအတွက်စောက်ထားတဲ့အဆင့်မြင့်အဆောက်အုံတွေနဲ့ခောက်ကွင်းတွေမှာမြင်တွေ့ရနိုင်တဲ့နာမည်တစ်ခုဖြစ်ပါတယ်။အခုတော့ဂျူလီမျိုးရှိပြောင်းအခြေချနေထိုင်သူတွေကโกลันกงเมนดีตาก็เจียวตะคูมาไอ้ทรัมป์ဆိုတဲ့နာမည်ပြောင်းလဲအမှတ်ပေးလိုက်ကြပြီဖြစ်ပါတယ်။ရွှေပြောင်းခြေချနေတိုင်းသူတွေရဲ့ဘရူချင်းเจียวကို Trump Heights Trump ကုန်းမြင့်ဒေတာလို့အမည်ပြောင်းပေးလိုက်တဲ့အခမ်းအနားကိုအစ္စရေးဆိုင်ရာအမေရိကန်သမ္မတကြီး David Freeman တင်းင်းကုန်နေနေကတက်ရောက်ခဲ့ပါတယ်။အဲ့ဒီနေရာဟာအမတန်တာလာပတဲ့နေရာဖြစ်ကြောင်းနဲ့အဲ့ဒီတဲ့ကောင်းမွန်တဲ့ဝင်းနေလက်ဆောင်မရှိနိုင်ကြောင်းမကြာခင်ရက်ပိုင်းကကြောက်ခဲ့တဲ့သမ္မတ Trump ရဲ့83နှစ်မြောက်ဝင်းနေကိုရည်ညွှန်းပြောဆိုခဲ့ပါတယ်။အဲ့ဒီကျွော်မှာလူ၁၀ယောက်နေတယ်လို့ဆိုပါတယ်။
Direct from Washington, the voice of America, VOA. မဆူမေမွန်နဲ့ကိုဇဝင်းလိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြပါပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။ရင်းစုံတို့ရခိုင်တိုက်ပွဲတွေကြောင့်အရတားတွေထိခိုက်နေရတဲ့အကြောင်းကိုတင်ဆက်ပေးစီပါမယ်။ရခိုင်ပြည်နယ်အတွင်းမှာစီးပရိခါတွေမှာအရတားထိခိုက်ဒိဆုံးသူတွေရှိနေသလိုလက်နက်ကင်ဖွဲ့စည်းပြီးနေဆက်နွယ်တဲ့ဆိုတဲ့တန်တရားနဲ့ဖမ်းဆီးခံရသူရေတွက်ကလည်းတိုးလာနေပါတယ်။အေးရခိုင်လက်နက်ကင်အဖွဲ့နဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့ဖမ်းဆီးခံရသူအရေတွက်အယောက်90ကျော်သွားပြီလို့ရခိုင်လူမှုဖွဲ့စည်းတွေကပြောပါတယ်။ပြည်စုံကိုထိုင်းချေဆိုင်ဖီဝေမြန်မာပိုင်းစင်တာကိုနိုင်ကိုအင်ကပြပြပေးပါလိမ့်မယ်ရှင်
။ဟုတ်ကဲ့ပါ။စီရေပတိပခတ်တင်းမှနေဆဲရခိုင်ပြည်နယ်မှာအေးရခိုင်လက်နက်ကင်အဖွဲ့နဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကနေဖမ်းဆီးမှုတွေဆက်တိုက်ပြုလုပ်နေတာပါ။မနေ့ကဗူဒီတောင်မြို့နယ်ဒုံတိန်စစ်ဆောင်စခန်းနေရွာသား6ဦးကိုမြန်မာစစ်တပ်ကနေဖမ်းဆီးထားတယ်လို့စစ်ဆောင်စခန်းတွေကိုအကူအညီပေးဆောင်နေတဲ့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံသွေးမှုကိုစစောထွန်းကပြောပါတယ်
။သူတို့ရောကအလေးချောက်ပေါ့နော်။သူတို့ရောကအဲ့ဒီဒုံတိန်နဲ့ဆိုလို့ရှိရင်ခုနှစ်မိုင်ရောက်ဝင်မှာပေါ့။သူတို့ကဒီရောကိုပြန်တော့ပြန်လာအဲ့လိုမျိုးတော့ချင်းရှိတာပေါ့နော်။သူတို့ကရောကိုတော့ပြန်တော့ကြပြီးတော့မှရောမှာရှိတဲ့သူတွေကိုကြားကြထပ်တော့ပြီးတော့ထပ်ပဲလာကြည့်တယ်။အဲ့လိုတော်ရစီမှာလက်မှနေပြီးတော့ပြန်နေပြီးတော့ပြန်ဆက်တော့လို့ပြောတယ်။သူကဘူးတော်မျိုးဘူးခေါ်ဆိုင်တူတူစားပါလေ။အရင်ကတော့မရောက်သေးဘူးကြောက်ခဲ့
။လက်ရှိသူတို့တွေကိုပြန်မှသင်္ကေတမှမသိရှိသေးဘူးလို့ကိုစစောသွန်းကပြောပါတယ်။အဖမ်းခံရသူ6ဦးမှာဒုံတိန်ကယ်ဆယ်ရေးစခန်းမှာရောက်ရှိနေတဲ့တရက်ပြင်ကြေးရွာအုပ်စုအလဲချောင်းကြေးရွာကဖြစ်ပြီးခမီးလူမျိုးတွေဖြစ်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကအတည်ပြုပြောပါတယ်။ဇွန်လ23ရက်နေ့တုန်းကလည်းရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကြောက်စိပင်ကြေးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့တိုက်ပွဲဖြစ်ပွားပြီးရွာသား25ဦးကိုစစ်တပ်ကနေမတင်ကမှုနဲ့ဖမ်းဆီးသွားခဲ့ပါတယ်။ဒီဖမ်းဆီးသွားတဲ့သူတွေထဲက10ဦးဟာကြောက်စိပင်ရွာကရွာသားတွေဖြစ်တယ်လို့ရခိုင်တိုင်းဒေသမြို့နယ်များစီယုံဥက္ကဋ္ဌဦးရွှေပေါ်စိန်ကပြောပါတယ်
။အဲ့ဒီရောမှာမင်္ဂလာပွဲရှိတယ်။အဲ့ဒါမင်္ဂလာအခက်နဲ့မလုပ်ခင်မှာအကျိုးမိတ်ဆွန်ပွဲဆိုတာရှိတယ်။အမင်းနာဝင်ကြကကျွန်တော်တို့ခမီးလူမျိုးတွေပေါ့။ဒီမှာစူးပြီးတော့ကြွားကြတဲ့အခါအစ်ကိုနဲ့တိုးပြီးတော့သူတို့ကိုမတင်ခါဘူးဆိုပြီးတော့ဖမ်းသွားတာပဲဖြစ်ပါလိမ့်ကြ
။အဖမ်းခံရတဲ့သူတွေထဲမှာမြောက်ဦးမြို့နယ်စီတီတောင်စစ်ဆောင်စခန်းကစင်ဦးရွာသား9ဦးပါတယ်လို့စစ်ဆောင်စခန်းတာဝန်ခံဦးသိန်းရွှေမောင်ကပြောပါတယ်။
လုံးရှောင်းရောင်းမမီးမတရားဆိုတော့မင်းသားကလဲလာပါပြီ။ရောက်ချက်တွေကတော့ကျတော့ရှောက်ခဲ့မှာ။ဘယ်သူနဲ့မှဆက်တယ်မဟုတ်ဘူးကြည့်ပါသူတို့က။သူတို့ကကိုနေနေတဲ့ရောမှာဟိုကိုယ့်ရဲ့ဒီပါတယ်ကြံနေပါလေ။အဲ့ဒါလက်ကြည့်တာပါ။လက်ကြည့်လို့အပြင်မှာဖမ်းတာပါ
။ဖမ်းခံရသူ25ဦးထဲမှာကြောက်စီပြင်ကြေးရွာကဆိုင်အတွက်ကုန်ပစ္စည်းတွေဝယ်ယူပြီးပြန်လာကြတဲ့ဈေးတွေတွေလည်းပါဝင်တယ်လို့လည်းဒေသခံတွေကပြောပါတယ်။အဖမ်းဆီးခံတဲ့သူတွေဟာ
ยาอุ้มยูเนี่ยยาอุ้มเบียนเจ้าเสบียนจ้ากันเซนอุยวานเนี่ยเจ้าก็มิวเนี่ยชาวช่องกาบุยวากาตูสุสุบองเนี่ยเสงาอุปีบีเจ้าขันมิวเนี่ยสุมิวดูมิวดีพิจารณาเนี่ยที่เราเสด็จกันเนี่ยมันเต็งกับมูเนี่ยพันสิทธาเรตุเรโกเสสีนิเซลูตามรถเรื่มมาพิจารณาเยี่ยพ่อตัวอิมูบุมุจโสมินทงกับผู้อื่นกูพิจารณาเนี่ยแต่เราคุยกันเรื่องสิบาทเลยนะแต่เราเสสีเนี่ยหาดีก็ตัวเราเดิมมาอย่างนี้
ไอ้เจ้าเนี่ยแบบนี้ว่าเราเป็นเราต้องทำอย่างนั้นแล้วสิ่งที่ขันบินเนี่ยด้วยมาเนี่ยมาเสด็จเนี่ยยังขันเล่นกันไอ้พวกดูจ้าไต่พวกดูเสด็จพี่ป้อนนี่เสพี่ป้าเลยมันนี่ก็เลยมีความอยู่เนี่ยแต่ในจีวันนี้มาแต่พอตาพวกดูไต่พวกพี่ป้อนเสร็จแล้วผมมุ่งส่งมินทงกับพี่ป้าเลยยังมาเสด็จเนี่ยไอ้พวกดูสี่ปีที่ผ่านไปจีวันนั้นเลยไอ้เนี่ยเส้นเดือนเนี่ยสูบีพันสี่ขยะมูดีมีอะไรนี่บ้างเลยยังขันลูกมูพ่อสี่ดีก ကိုကြီးစားချောင်းရေးဖွဲ့ခေါင်းဆောင်ဦးအောင်သေးကပြောပါတယ်။ဟိုလက်ရှိကျွန်တော်တို့ကြောက်တော့ကျင်းစကမ်းမှာရှိတာကလက်စေကျော်ရှိရဲ့နောက်ပြီးတော့ဒီစစ်တွေနဲ့မြောက်ဦးမှာရှိတာကဒီစေကျော်။ခန္ဓာစီလောက်တော့ရှိမှာတယ်နော်။ဒီမှာစစ်စစ်ခံရတာတော့အဲ့လိုလောက်တော့ရှိမှာ။သူတို့တွေကိုအကြံဖတ်မှုဥပဒေပုံမှန်90ဆမြင်စွဲနဲ့တော်လကောင်မတရားတင်းဆွတ်တယ်မှုဥပဒေ18နှစ်နဲ့တော်လကောင်အမှု
တ်ချက်ကလေးတင်ဆက်ပေးကြပါမယ်။လက်ရှိတိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့ရခိုင်ပြည်နယ်ပါဝင်တိုင်းဒေသတွေကစီးပရိပခါတွေပြည်လဲဖို့ဆိုရင်တမရဘက်ကအမှန်တကယ်ငင်းကြိမ်းရဖို့နိုင်ငံဆန္ဒရှိဖို့လိုတယ်ဆိုပြီးတော့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ပြောခွင့်ရကဆိုလိုက်ပါတယ်။စစ်ပွဲတွေရပ်ဖို့ရှီတိုးရခန့်နေတဲ့ငင်းကြိမ်းဆွေးနွေးပွဲတွေပြန်အသက်ဝင်ဖို့ဆိုရင်တော့ NLD ရဲ့သားဆွေရဘက်ကငင်းကြိမ်းရေးမှုတွေနဲ့ထဲထဲဝင်ဝင်ပါဝင်နေသူတွေကိုလည်းပြန်ပြီးတော့တုံ့တက်စီစစ်တဲ့နဲ့ဆိုပြီးတော့လေငင်းကြိမ်းလုပ်ငန်းစဉ်တွေမှာပူးပေါင်းပါဝင်နေတဲ့အရက်ဖက်အဖွဲ့ကြီးတာဝန်ခံကထောက်ပြပါတယ်။မြမငင်းကြိမ်းအခြေအနေပေါ်တုံ့တက်ချက်တွေကိုတော့မဆုမွန်ကပြပြပေးပါလိမ့်မယ်
။ဟုတ်ပါတယ်။ရခိုင်တိုင်းနယ်နဲ့ကင်တက်အေအေနဲ့မြမစစ်တပ်တို့ကြားလက်တလောတိုက်ပွဲတွေကအပြင်းထန်ဖြစ်နေစေဖြစ်တယ်လို့ကချင်ပြည်နယ်ချင်းပြည်နယ်ရှမ်းမြောက်နယ်တိုင်းရင်းဒေသတွေမှာလည်းစီးရဲတင်းမာမှုတွေကရှိနေစေအခြေအနေကြောင့်ဒီလိုမျိုးတိုင်းရင်းသားနဲ့ကင်တက်တွေနဲ့စစ်တပ်ကြားထိတိုက်ဖြစ်နေတဲ့စီးရဲပြိပခါတွေပြေလည်ဖို့ဆိုရင်တပ်မတော်ဘက်ကနိုင်ငံရေးပြဿနာကိုစီးရဲနီးလန့်နဲ့မဖြေရှင်းမဲနိုင်ငံရေးစကားဝိုင်းမှာနှစ်ဖက်ယုံကြည်မှုတွေနဲ့စကားပြောကြဖို့လိုတယ်လို့တိုင်းရင်းသားနဲ့ကင်ဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရဦးထွန်းစောကပြောပါတယ်
ခုကျွန်တော်တို့ရခိုင်ဒေသအပါအဝင်တနိုင်ငံလုံးမှာဖြစ်နေတဲ့ဒီတိုက်ပွဲအနေထားနဲ့အခုငင်းကြေးဟိုဆွေးနွေးမှုတွေတက်ဆိုးနေတဲ့အခြေအနေကိုကြည့်မယ်ဆိုလို့ရှိရင်တော့ဒါအဓိကကတော့ဒီတက်မတော်ရဲ့ဟိုနိုင်ငံရေးဆန္ဒပေါ်မှာမူတည်တယ်လို့ကျွန်တော်မြင်နေပေါ့နော်စစ်ဖြစ်နေကြတဲ့ဘက်ဒီကြားထဲမှာလူထုကတော့မြေသာပင်ပဲဒီစစ်ဖြစ်နေတဲ့အဖွဲ့အစည်းတွေပေါ့လက်နက်ကိုင်ဖွဲ့စည်းတွေကြားထဲမှာတိုက်ပွဲတွေကိုကျွန်တော်ကချုပ်နှိမ့်နိုင်ဖို့နော်တွေးဆောင်ဆွေးနွေးပြီးတော့မှအဖြေမချနိုင်ဘူးဆိုလို့ရှိရင်အဲဒီလိုအနေထိုင်ုံတွေဆက်ပြီးတော့မှအတွေ့အကြုံတွေရမှာပဲဖြစ်တယ်။အဲဒီအနေထိုင်ုံတွေကဆက်ပြီးတော့မှကျွန်တော်တို့ကမကြုံကျင်ဘူးမတွေ့ကျင်ဘူးဆိုပေမဲ့လို့လေကြုံနေရမယ်တွေ့ကြုံနေရမယ်အနေထားမျိုးပဲဖြစ်နေတယ်လို့အဲ့ဒီအခြေအနေကခုတွန်းပို့နေတယ်ပေါ့နော်ကျွန်တော်တို့ရခိုင်တက်မှာဆိုရင်ပို့ပြီးတော့မှဖြစ်နေတာပေါ့အဓိကတော့ဒီလက်နက်ကင်ပြီးတော့မှတိုက်ပွဲဝင်တဲ့ဘက်တီကြားထဲမှာစကားမပြောနိုင်ကြဘူးပေါ့ဗျာစကားမပြောနိုင်ကြတဲ့အခါကျတော့ဒီပြင်မှာတနေ့မဟုတ်ရင်တနေ့ကျွန်တော်တို့ကထိတွေ့မှုတွေဖြစ်တယ်အဲ့ထိတွေ့မှုဖြစ်ရင်အနီးအနားမှာရှိတယ်ကျွန်တော်တို့ဒေသခံလူထုတွေကအနေနဲ့များဆိုသလိုထိခိုက်နေရပါပဲ
ဟု
တ်ကဲ့ဒါကြောင့်ဒီအနေထိုင်ုံတွေကိုကျွန်တော်တို့ကချုပ်ငြိမ့်ဖို့ဆိုလို့ရှိရင်တပွဲပိုင်းမှာငြိမ်းချတဲ့နည်းနဲ့အဖြေရှာတဲ့ဤလက်မှာအပါတခြားနည်းလက်မရှိဘူးပေါ့နော်ဒါကတော့ဒီတက်မတော်ရဲ့စေတနာမှန်ကန်မှုနဲ့နိုင်ငံရေးဆန္ဒပေါ်မှာပဲအဓိကမူတည်တယ်လို့မြင်ပါတယ်
စီးရဲတင်မမှုတွေကြောင့်အသက်ဘေးကနေလွတ်အောင်ပြေးနေရတဲ့ရခိုင်ပြည်နယ်တွင်ကစစ်ဘေးသင့်ပြည်သူတွေကချင်ပြည်နယ်တွင်နှစ်ရှည်လာများဆစ်ဆောင်ပြည်သူတွေကြုံနေရတဲ့အခက်အခဲပြဿနာတွေကိုပြေလည်နိုင်မှုအရေးနောက်ဒေသတွင်အမှန်တကယ်ညီညွတ်ရေးဖော်ဆောင်နိုင်မှုဆိုရင်တော့ MCA အပြစ်ခတ်ရစဲရေးလက်မှတ်ထိုးရမယ်ဆိုတဲ့မူတစ်ခုတည်းကိုပဲအစိုးရရောတပ်မတော်ဘက်ကပါတရက်သေးဆုတ်ကင်ထားလို့မဖြစ်နိုင်ဘူးလို့ UNFC ဦးထွန်းစောကသုံးသပ်ပါတယ
်ဆိုတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့အခြေချနိုင်တဲ့အခြေအနေကိုကျွန်တော်တို့ကဖန်တီးတဲ့အခါမှာအခုက NCA ပေါ်မှာအခြေခံပြီးတောင်းနေတာဖြစ်တယ်။ဆို NCA ဆိုတာကလည်းပဲအားလုံးတိုင်းရင်းသားစစ်နက်ကန်တော်လှန်ရေးအဖွဲ့အစည်းတွေအားလုံးပါဝင်မှပဲဖြစ်မယ်။ဆိုဒီ NCA အပြင်တခြားလမ်းကြောင်းကမရှိတော့ဘူးလားဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့ကံကြမ္မာဟာကျွန်တော်တို့တိုင်းပြည်ရဲ့ဒီနှစ်ပေါင်း80ကျော်ပြည်တွင်းစစ်ချုပ်ငြိမ်းနိုင်ဖို့အတွက်ကတော့ဒီ NCA မှတပါအခြားမရှိဘူးဆိုတော့တရသေးဝါဒပေါ့နော်တရသေးအယူအဆကိုစုပ်ကင်ထားတဲ့တက်မတော်ရဲ့ယက်တီချက်ပေါ်မှာဆဲမူတည်နေတယ်လို့ကျွန်တော်ကမြင်တယ် But then we are the Gizago Pichor Bulurebono. So, as the Rogia Kupinere and Nita Yungri, a Sipuregaro, you are the Ululia choking dolly mailers and all in it, me.
The money Yay Lungas in the Mapu Wang Bawin, the Yapa Puzi de Bagale, the Yay is a Kawaii Ma, Sita Bagati Naimurine, Puang Bawin Mulu at Elule, Yapa Puzi, the Yay for a Yellow Man comedy with good twilly Angale Taitomare.
And the Yah General of Quinn in the ท้องสังอ่ะท้องเจ้าเจ้าเราเนี่ยที่นี่ลงงานที่นี่ดูย้อมมือย้อมฉันว่าเจ้าไม่ได้ทำมือฉันว่าได้เพื่อจะทำเลยตัวเนี่ยเลยที่นี่แต่ถ้าที่เด็กเล่นอะไรอ่านอะไรก็ได้ใครจะเป็นผู้เด็กใครจะเป็นคนมือสีส้มหรือสีเหลืองมันทำได้ช่วยอะไรอ่ะตัวนั้นเองเนี่ยนี่ที่จะได้เสียบีเจ้าเนี่ยทำมือเจ้าเนี่ยทำมือเราเล่นเป็นอะไรฉันว่าไอ้สิ่งเนี่ยเป็นลูกเขยทำมือเลยสิ่งนั้นดูว่าเลยกูว่าเลยอ่ะทำมาไอ้ที่เอา มันเปลี่ยนย้อนในดีทางมีอันนี้นะมีมาเลยก็นะตัวเอ็นซีก็รอในทุกเส้นทางเลยนะที่นั่นเลยเอ็นซีเวทัวร์มันจะเป็นอันนี้ก็จริงๆว่าเป็นชาวเด็กคนนึงเลยก็เนาะเจ้าจะขอไปกับว่าเนาะเอ็นซีเนี่ยเป็นตัวมันจะอยู่ใกล้ท่าอะไรอยู่อะไรเช่นอยู่ก็เนาะที่ไหนมุ่ยว่าเจ้าชีวิตในโลกโลกมันจริงๆเนาะที่เจ้าเราไปกับที่พอเด็กเอาไว้ก็จะเลี้ยงชีวิตอันนี้สิว่าเลยดีเลยเนาะในนั้นเองก็
ที่เราสิ่งที่นั่นเนี่ยที่มันมีเกี่ยวกับเทคโนโลยีเนี่ยจะเป็นปัญหาที่เกี่ยวกับยาเสียนะทุกคนก็น่าจะดีเอ็นเอที่ว่าเล่นมามีเงินในประเทศเดียวเอาไม่รู้จะทำยังไงก็ตัวเนี่ยวะนะพี่เรนยังยังก็อุตส่าห์ไปพอสามเมื่อสุดเลยอันนั้นอีกจะได้สุยาเล่ทเลชี่จะเข้าไปวิ่งได้ยังไงที่ได้มาสุดเนี่ยได้ยังไงเล่นได้ไกลเพื่อนเนี่ยได้เพื่อนเนี่ยก็เป็นทันดีเซ่บูในกรณีนี้พี่เรนมาสุยมุริตูลานิจิเล่พี่บาริสิแม้ซึ่งมันจะเป็นปี
ရရှိမှာခင်ဗျာဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာတက်ကြွလှုပ်ရှားသူတွေဖန်ဆီးအရေးယူခံရတာတွေတိုးမြင့်လာတာနဲ့အတူပဲစစ်မှတ်ဖြစ်ပွားနေတဲ့တိုင်းဒေသတွေမှာဆိုရင်လေသဘုံနဲ့ဆက်သွယ်ရဲဆိုတဲ့တန်လျာနဲ့ဒေသခံတွေဖန်ဆီးစစ်ဆေးမှုခံရတာတွေပိုပြီးတိုးလာနေပါတယ်နိုင်ငံရေးနဲ့ယုံကြည်မှုကြောင့်ဖန်ဆီးခံရသူတွေအတွက်တရားဥပဒေလမ်းကြောင်းအရဖြည့်ရှင်းခွင့်တွေလုံလုံလောက်လောက်ရှိပါရဲ့လားတန်လျာနဲ့ဖန်ဆီးခံရသူတွေရဲ့နင်းနာမှုတွေအတွက်ရောဘယ်လိုကူစားပေးနိုင်မလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်စနစ်မြင်းများလိုတဲ့သရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်စနစ်မြင်းများကြမဲ့သရရှိတွေကိုကျေးဇူးပါတယ်ခင်ဗျာ
။သတ္တရှင်တွေအနေနဲ့အင်္ဂါည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရီလိုက်စီစဉ်တွေကပတ်စဉ်အင်္ဂါနဲ့စီစဉ်ညထဲမှာဆွေးနွေးပြနေကြဖြစ်ပါလိမ့်ရှင်။ခုတစ်ခါမှာတော့ဟောင်ကောင်စနပ်ပြပွဲရဲ့အခြေအနေနဲ့ဟောင်ကောင်နိုင်ငံအကြောင်းကိုလည်းတင်ဆက်ပေးကြပါမယ်။ဟောင်ကောင်မှာစနပ်ပြပွဲကြီးတွေကိုဒီကနေ့ထိဆက်ဖြစ်နေပြီးတော့အုပ်ချုပ်ရေးမှူးခေရီလည်းနှုတ်ထွက်ပေးဖို့နဲ့ရှားဆွေးမှုနဲ့တရားရှိသူတွေကိုတရုတ်နိုင်ငံကိုလွှဲပြောင်းပေးမယ့်ဥပဒေမူကြမ်းကိုလုံးဝဖျက်သိမ်းပေးဖို့စနပ်ပြသူတွေကတောင်းဆိုနေကြလည်းဖြစ်ပါတယ်။ထို့ဆိုရကတော့ဟောင်ကောင်အုပ်ချုပ်ရေးမှူးခေရီလည်းကိုဆက်ပြီးတော့ထောက်ခံနေစေဖြစ်ပါတယ်။ Friday သတင်းဆောင်မကိုအခြေခံပြီးတော့ကိုကျော်သိန်းကပြပြပေးပါလိမ့်မယ်။
စနပ်ပြသူနှစ်တန်းလောက်ရှိမယ်လို့စီးရုံးသူတွေကခန့်မှန်းထားတဲ့တနင်္ဂနွေနေ့ကစနပ်ပြွဲကြီးအပြီးဒီကနေ့မှလည်းဟောင်ကောင်လမ်းတွေပေါ်မှာလူထောင်ပေါင်းများစွာဆက်ပြီးတော့စနပ်ပြနေကြသေးပါရာဇဝမှုကျူးလွန်ထားတယ်လို့တန်ရာရှိသူတွေကိုတရုတ်နိုင်ငံမှာတရားရုံးတွေစစ်ဆေးရေးလွှဲပြောင်းပေးမယ်အငင်းပွားဝယ်ဥရေမူကြမ်းကိုလုံးဝဖျက်သိမ်းပစ်ဖို့စနပ်ပြသူတွေကဆက်တောင်းဆိုနေသလိုအုပ်ချုပ်ရေးမှူးကယ်ရီလမ်နှုတ်ထွက်ပေးဖို့လည်းတောင်းဆိုလာကြပါတယ်ဒီတော့တွင်မှာပဲထင်ရှားတဲ့ဒီမိုကရေစီရေးလှုပ်ရှားသူဂျော်ရှွာဝေါခါဒီနေ့အချင်းထောင်ကနေပြန်လွတ်လာပြီးဆန္ဒပြပွဲမှာပူးပေါင်းပါဝင်မယ်လို့ထောင်ကလွတ်လွတ်ချင်းမှာပဲပြောသွားပါတယ
် And what we try to do is just through civil disobedience and direct
action ညနေတော့ဆန္ဒပြပြီးအမိန်ဥပဒေကိုအာခံတဲ့ဒီနေ့ဒီကဘာလုံးတည်အောင်ကျွန်တော်တို့လုပ်နေရပါသမရရှိနဲ့အုပ်ချုပ်ရေးမှူးကယ်ရီလမ်တို့ရဲ့ဖိနှိပ်မှုအောက်မှာဟောင်ကောင်လူထုဟာခေါင်းငုံခံနေမှာမဟုတ်ဘူးဆိုတာနိုင်ငံတကာတိုင်ဝမ်တခုလုံးကတည်အောင်လုပ်နေတာပါ
ဝေါင္ခါတရားရုံးကိုမထိမ့်မမြင်ပြမှုနဲ့ထောင်ဒဏ်၂လချမှတ်ခံခဲ့ရပြီးတော့တရင်၅ဘက်အချာမှာပြန်လည်လာတာပါ2014ခုနှစ်ထီးဆန္ဒပြပွဲကြီးတွေဖြစ်ချိန်ကသူဟာအသက်18နှစ်ပဲရှိသေးပြီးတော့လူသိများထင်ရှားလာတာဖြစ်ပါတယ်ဒီချိန်မှာတော့ကယ်ရီလမ်မနှုတ်ထွက်ဘူးဆိုရင်ဟောင်ကောင်ရဲ့နိုင်ငံရေးအကြက်တဲဟာပို့ပြီးတော့ကြီးထွားလာဖို့ပဲရှိတယ်လို့ဝေါင္ခါသတိပေးပါတယ် တို့ကန့်ကွက်နေတဲ့ဥရေမူချမ်းရဆိုရင်ဟောင်ကောင်မှာရှိတဲ့ဒေသခံတွေနိုင်ငံသားတွေသာမကဟောင်ကောင်ကနေဖြတ်သွားသူတွေကိုတောင်မှတရုတ်မှာအမှုရင်ဆိုင်ဖို့လွဲပြောင်းပေးရမှာဖြစ်ပါတယ်။စောပိုင်းမှာတော့အုပ်ချုပ်ရေးမှူးလမ်းကဥရေမူချမ်းကိုဆိုင်းငံ့ထားဖို့သဘောတူခဲ့ပြီးဆိုရရဲ့ဂိုင်းတွဲပုံပေါ်တောင်းပန်ခဲ့ပါတယ်။ဒါပေမဲ့မိုက်ကယ်ဝေါင်းလို့ဆန္ဒပြသူတွေကတော့လုံးဝကိုဖြတ်သိမ်းပစ်စေချင်တာ
ပါ။ Well, I'm sick with the other people who asking for the withdrawal.
ဥပဒေမူကြောင်းကိုရုပ်သိမ်းဖို့တောင်းဆိုသူတွေနဲ့ကျွန်တော်သဘောတူပါတယ်။ဒါကစကလုံးလှည့်သုံးတာတက်တက်ဆိုရင်ရုပ်သိမ်းမယ်လို့ကြောင်းပြောပြီးတော့လူတွေနည်းနည်းပို့ပြီးတော့စိတ်ချမ်းသာသွားအောင်ဘာကြောင့်မလုပ်နိုင်ရတာလဲ
။လွန်ခဲ့တဲ့22နှစ်မှာဟောင်ကောင်ကိုဗြိတိန်လက်အောက်ကနေတရုတ်ကိုလွှဲပြောင်းပေးပြီးခဲ့တာဆိုရင်အခုဆန္ဒပြပွဲတွေဟာတရုတ်အစိုးရကိုအကြီးအမားဆုံးစိန်ခေါ်မှုပါပဲ။ဒီအချက်တည်းမှာပြည်ပကဝင်ရောက်ဆက်ဖက်မှုတွေရှိရဲဆိုပြီးတော့တရုတ်နိုင်ငံပိုင်သတင်းဌာနကပြစ်တင်ရှုတ်ချသလိုအုပ်ချုပ်ရေးမှူးလမ်းကိုဆက်ပြီးထောက်ခံသွားမယ်ဆိုတာဒီနေ့ငကြိုက်ဌာနပြောခွင့်ရလူခန်းကဒီနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
်။中国政府、中央政府对
အုပ်ချုပ်ရေးမှူးကယ်ရီလမ်းနဲ့ဟောင်ကောင်ဆွေးရရဲ့လုံဆောင်ချက်တွေကိုတရုတ်ဘူအဆွေးရကအမြဲတမ်းအပြည့်အဝထောက်ခံပါတယ်။အုပ်ချုပ်ရေးမှူးနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသအဆွေးရကိုဥပဒေနဲ့အညီဘူအဆွေးရကဆက်ပြီးအခိုင်အမာထောက်ခံသွားပါမယ်
။ဆွေးရရုံးချုပ်ကိုဒီကနေ့မှလည်းဆက်ပိတ်ထားမယ်လို့ဟောင်ကောင်ဆွေးရကပြောပါတယ်။ရဲတပ်ဖွဲ့ကလည်းအခြေအနေကိုမပြတ်စောင့်ကြည့်နေပါတယ်။ဒါမဲ့လေဒီဒီချိန်မှာတော့ရဲတပ်ဖွဲ့ဟာအထီးကရုံနေနေဝတ်စုံနေဝတ်မထားကြတော့ပါဘူး။သနပြပွဲကိုဥဆောင်စီစဉ်သူတွေကတော့ဥရေမူချမ်းကိုရုပ်သိမ်းဖို့ဖဏားတဲ့ចောင်းသားတွေကိုပြန်လွှတ်ပေးဖို့ဂျွန်လာ၁၂ရက်နေ့ဗုဒ္ဓဦးနေ့ကသနပြပွဲကိုအထီးကရုံတစ်ခုအဖြစ်သုံးလုံးပြောဆိုထားတာကိုပယ်ဖြတ်ပေးဖို့နဲ့အုပ်ချုပ်ရေးမှူးနှုတ်ထွက်ဖို့ကိုဒီကနေ့မှထပ်ပြီးတော့တောင်းဆိုထားကြပါတယ်ခင်ဗျာ
။ဟောင်ကောင်နိုင်ငံအခြေအနေအကြောင်းကိုကိုရန်နိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေးချက်ကိုမန်စီမြန်မွန်ကကြီးညာပေးပါလိမ့်မယ်ရှင်။
ဟောင်ကောင်ကဒီမိုကရေစီရဲ့လှုပ်ရှားသူဂျော်ရှူအာဝေါန်ဟာအချင်းထောင်ကလွတ်လာခဲ့ပြီးနောက်မှာပဲအစိုးရရုံးချုပ်တွေရှိရနာကစုဝေးဆန္ဒပြပွဲမှာပါဝင်ဆန္ဒပြနေပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးဆင်ပေးဖို့နဲ့ကန့်ကွက်နေကြတဲ့ဥပဒေကြမ်းကိုပယ်ဖြတ်ပေးဖို့အတွက်သူကတောင်းဆိုခဲ့ပါတယ်။ဘေကျင်းအစိုးရလိုလားတဲ့အုပ်ချုပ်ရေးမှူးကယ်ရီလမ်ကသူအဆိုပြုထားတဲ့ဥပဒေကြမ်းကိုယာယီဆိုင်ထားမယ်လို့ကြေညာခဲ့ပေမဲ့အပိသက်ဖြတ်သိမ်းပေးဖို့တောင်းဆိုတဲ့အနေနဲ့ရောအစိုးပိုင်းကဆန္ဒပြသူတွေပေါ်လုံခြုံရေးတွေကအင်အားသုံးကင်တွယ်ခဲ့တဲ့အတွက်ပါလူပေါင်း2,000လောက်တနည်းနည်းနေတော့ကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ဒီကနေ့ထိလည်းအုပ်ချုပ်ရေးမှူးယုံနာမှစုဝေးဆန္ဒပြနေကြဆဲဖြစ်ပါတယ်။မက္ကဆီကိုနိုင်ငံကိုဖြတ်ပြီးအမေရိကန်ပြည်ထောင်စုကိုသွားကြမဲ့ရွှေပြောင်းအခြေချနေထိုင်သူတွေကိုဟန်တားနိုင်ရေးအတွက်မက္ကဆီကိုအစိုးရကဂွာတီမာလာနိုင်ငံနဲ့နယ်စပ်မှာနှစ်ဖက်အင်္ဂါနေ့မတိုင်ခင်မှာပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့6,000ချထားနေပါတယ်။ Boeing ကုမ္ပဏီထုတ် 737 MAX 8 ဂျက်လေယာဉ်တွေမှာသတိပေးအချက်ပြမီးနဲ့ပတ်သက်လို့ချုပ်ရင်းချက်ရှိနေတယ်ဆိုတာကိုလေကြောင်းလိုင်းတွေလေယာဉ်မှုတွေကလေကြောင်းစီကံထိန်းသိမ်းရေးသူတွေကိုအသေးချအတိပေးရှင်းပြခဲ့ခြင်းမရှိတာကအမှားဖြစ်တယ်လို့Boeing ကုမ္ပဏီအမှုဆောင်အရာရှိချုပ်ကဝန်ခံပြောကြားလိုက်ပါတယ်။ Boeing ကုမ္ပဏီကဝယ်တဲ့လေယာဉ်တွေနဲ့ပတ်သက်လို့ကုမ္ပဏီဘက်ကဆက်သွယ်အသိပေးမှုဟာတိကျမျှတမှုမရှိခဲ့ကြောင်းဒါဟာလက်မခံနိုင်စရာကိစ္စဖြစ်တယ်လို့ဒီ Boeing ရဲ့ CEO ကပြည်ထောင်နိုင်ငံမှာကျင်းပနေတဲ့ Paris Air Show လေကြောင်းဆိုင်ရာပြပွဲမှာသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။2015ခုနှစ်မှာရရှိခဲ့တဲ့နိုင်ငံတကာသဘောတူညီမှုကန့်သတ်ခွင့်ပြုထားတဲ့ယူရေနီယံပိုင်ဆိုင်ခွင့်ပမာဏထက်သူတို့ပိုင်ဆိုင်တာကျော်လွန်တော့မယ်လို့အီရန်အနုမြူဌာနပြောခွင့်ရသူကတနင်္လာနေ့မှာဒီကနေ့ပြောကြားလိုက်ပါတယ်။နျူကလ িয়ার သဘောတူညီချက်မှာလက်မှတ်ထိုးခဲ့တဲ့နိုင်ငံတွေအနေနဲ့အီရန်ရဲ့အရေးပါတဲ့ရေနံလုပ်ငန်းအပေါ်အမေရိကန်ချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုရှောင်ရှားနိုင်အောင်ကူညီပေးမယ်ဆိုရင်တော့အရင်သတ်မှတ်ထားတဲ့ပမာဏအတိုင်းပြန်ရအောင်လျှော့ချဖို့တကားဖွင့်ထားတယ်လို့တော်ဝင်ရှိသူကပြောပါတယ
်။သတင်းကြီးချက်ကိုမဆုမြတ်မောင်ကကြီးညာပေးခဲ့တာပါ။ဒီနေ့နေ့အတွက်စီရင်ထုတ်လွှင့်မှုကတော့မဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ကျွန်မအီတန်ဇမရှင်။ VOA မြန်မာပိုင်းစီစဉ်ညာပိုင်းစီစဉ်တွေကတော့ည9:00နာရီနေ့အထိ Klein Dometer 24.25 နဲ့52.2 MHz နဲ့တိုက်ရိုက်ဖမ်းယူလာစေနိုင်ပါတယ်။နောက်ဆက်တဲ့သောတာဖြစ်ပေါင်းကို2ရက်ကျေးဇူးတင်ပါတယ်။ညာပိုင်းစီစဉ်မှာပြန်ဆုံပါအောင်မရှင်။
This program has come to you from the Voice of America, Washington. From Washington, this